ရုရှားနိုင်ငံလို S400 ဒုံးဒီတာဝေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြည့်အသက်တင်ပို့ခဲ့ပြီဖြစ်ကြောင်းတူရကီနိုင်ငံကပြောပါတယ်။တူရကီသမ္မတရီဆက်တိုင်ယော့အာရဝန်ကဒီဒုံးဒီတာဝေးစနစ်ကိုနောက်နှစ်မှာစတင်အသုံးပြုမှာဖြစ်ကြောင်းနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးပိုတိုးတက်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ဒီလိုရုရှားနိုင်ငံလို့ဒုံးဒီတာဝေးစနစ်ကိုတူရကီကဝယ်ယူလို့အမေရိကန်နဲ့တူရကီအကြားဆက်ဆံရေးမပြေမလည်ဖြစ်နေကြတာပါ။အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ရှိတဲ့နိုင်ငံစီးကနေတူရကီကိုထုတ်ပယ်ခဲ့ပါတယ်။ F-35 တိုက်လေယာဉ်နဲ့ရုရှားရဲ့ထောက်လှမ်းရေးတရင်စုဆောင်းရယူနိုင်တဲ့ဒီစနစ်တစ်ခုအတူတူတွဲမတည်ရှိနိုင်ဘူးလို့လည်းအင်ဖီဘောကပြောခဲ့ပါတယ်။ဒါတာပလီနေမှာတော့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုက S-400 ဒုံးဒီတာဝေးစနစ်ကိုစတင်အသုံးပြုတာနဲ့တပြိုင်နက်အရေးယူပို့ဆောင်မှုလုပ်မယ်လို့ပြောပါတယ်။တူရကီကဒီလိုဒုံးကြီးရုရှားရဲ့ဒုံးကြီးစနစ်ကိုဝယ်ယူတာဟာအမေရိကန်နိုင်ငံကပြဋ္ဌာန်းထားတဲ့အရေးယူပို့ဆောင်မှုကတစ်ဆင့်ရန်သူနိုင်ငံတွေကိုတံပြန်ရေးဥပဒေနဲ့ဆန့်ကျင်နေပါတယ်။တူရကီကိုချက်ချင်းအရေးယူဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကတောင်းဆိုနေချိန်မှာဝန်ကြီးပုံမီရဲ့ပြောကြားချက်ဟာတူရကီကိုဒီကိစ္စဆက်မလုပ်ဖို့အထင်ပေးတဲ့သဘောလို့ယူဆကြပါတယ်။